ရုရှားတပ်ဖွဲ့ခေါင်းဆောင်အဲလက်စီနိုဗယ်နီကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်။သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မှုနဲ့ပထမတစ်ခါဖမ်းဆီးခံထားရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်ဖမ်းခံရတာပါ။ဘာကြောင့်ဖမ်းဆီးလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးဘဲဒန်နီလော့ဖ်စကီစကဲစကမှသူ့ကိုချုပ်ထားတယ်လို့နဗယ်နီရဲ့ပြောခွင့်ရအမျိုးသမီးကစနေနေ့မှာပြောပါတယ်။သမ္မတပူတင်ဆွေးနွေးပွဲကိုဆန့်ကျင်ဆန္ဒပြပွဲတွေမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရားနီးပါးမှာစတေမလာ9ရက်နေ့ကြာရင်လုပ်မယ်လို့နဗယ်နီကစနေနေ့မှာပဲသူ့ရဲ့ blog မှာရေးပါသေးတယ်။အငြိမ်းစားယူနိုင်တဲ့အသက်အရွယ်ကိုပြင်ဆင်မဲ့သမ္မတပူတင်ရဲ့အစီအစဉ်ကိုဆန့်ကျင်ဆောင်ရွက်တဲ့အနေနဲ့ဆန္ဒပြပွဲတွေလုပ်မှာပါ။စတေမလာ9ရက်နေ့ဟာမော်စကိုမြို့တော်ဝင်ရွေးကောက်ပွဲလုပ်မယ်နေလည်းဖြစ်ပါတယ်။အာနာဘန်နီကနဗယ်နီကိုဖမ်းလိုက်တာဟာဆန္ဒပြပွဲတွေလုပ်မယ်အစီအစဉ်နဲ့ဆက်ဆံနေနိုင်တယ်လို့သူ့ရဲ့ပြောခွင့်ရခီရာယာမရှ်ကအခုမော်စကီဗီရေဒီယိုသတင်းဌာနကိုပြောပါတယ်။နဗယ်နီဟာအစိုးရကိုတိုက်ခိုက်လို့တဲ့လှရှားမှုတွေကြောင့်တရားစွဲခံရတာအများပြားရှိမှုပါတယ်။အဲလိုသူ့ရဲ့ရာဇဝတ်ပြစ်မှုနောက်ခံမှတ်တမ်းကြောင့်ပဲပြီးခဲ့တဲ့မလကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မရဘဲပိတ်ပင်ကန့်သတ်ခံရပါတယ်။